င်းဆိုင်တွစ်ဆုံဆွေးနွေးဖို့အရေးပြည်ထောင်စုလွှတ်တော်ကတင်ပြတဲ့ကိစ္စကိုနိုင်ငံတော်သမ္မတကပြန်ကြားထားတဲ့စာကိုတွေ့ရပါတယ်။ဒီသမ္မတရဲ့ပြန်ကြားစာဟာဘလောက်စင်းစင်းပြသမှုရှိတယ်လို့နားလည်ပါသလဲခင်ဗျာ။သဘောရပါသလဲခင်ဗျာ။ဒေါက်တာရံမျိုးသိန်းစာဆွေးနွေးပါခင်ဗျာ
။သမ္မတကနေကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုပြန်ကြားတဲ့စာဟာနိုင်ငံရေးအရာပေါ့လေ။ရှင်းလင်းပြသမှုမရှိတာကိုတွေ့ရတယ်။နောက်ပြီးတော့တချက်ပြန်မြင်လာပါလေဆိုတော့ကျွန်တော်တို့အစိုးရဘက်ကနေပြည်တော်စုလွတ်တော်ဘက်ကိုပြန်ပြီးတော့ဒီတွဲဆောင်ဆွေးနွေးနဲ့ပတ်သက်တဲ့ဗောလီဘောကိုပြန်ပုတ်လိုက်တဲ့သဘောမျိုးလို့ကျွန်တော်ကမြင်ပါတယ်ဗ
ျ။ဦးအောင်ကြည်ညွန့်ရဲ့သဘောထားလည်းသိကျင်ပါတယ်ခင်ဗျာ။သမနာရဲ့ပြန်ကြားစာဘလောက်စင်းစင်းပြတ်သားတယ်လဲဆိုတာ
။ရေးတာကတော့အရှည်ကြီးပဲဗျ။အင်မတန်လေးဟိုပေါ်တော့နူးညံ့လှပတယ်ကျူလိုတာတွေတော့ဒါလားဒါကပတ်သက်ပြီးတော့ကောင်းနေရလားလားတွေရောလို့သူကပြောထားတယ်ဗျ။အဲ့လိုတကယ်အနည်းကိုချုပ်လိုက်တဲ့အခါကျတော့အကောင်းဆုံးကောင်းတဲ့နောက်မလုပ်နဲ့ဆိုတဲ့သဘောမျိုးပဲလို့ပဲကျွန်တော်လည်းသုံးသပ်လို့ရတယ်ဗ
ျဆိုတော့ဒီလိုမရှင်းမလင်းဆိုတဲ့စာမျိုးပြန်ကြားတာဟာ၆ပွင့်ဆိုင်ဆွေးနွေးပွဲတောင်းဆိုမှုကိုသူမလိုက်လျော့ဘူးဆိုတဲ့သဘောလို့ကျွန်တော်တို့အဓိပ္ပာယ်ကောက်ယူကြမလားခင်ဗျာတော်ရင်မျိုးသိ
သမရကအကြောင်းပြန်ကြားတဲ့စာထဲမှာလေသူကဒီအစိုးရအဖွဲ့ကနေ UCB လုပ်တယ်၁၄ဦးတွဲဆောင်ဆွေးနွေးမှုနဲ့ဒီ leadership ဦးတွဲဆောင်ဆွေးနွေးမှုတွေကိုသူကပင်လုံးကြီးလာခံတဲ့ကိုသူကနှိုင်းပြီးတော့သဖော်ပြထားတာတွေ့ရတယ်ပေါ့ဗျာအဲ့တော့ကျွန်တော်အမြင်အားဖြင့်တော့ဒီတွဲဆောင်မှုနှစ်ခုလုံးဟာဟိုအားရချေနှက်ဆရာမရှိဘူးနောက်အဲ့ဒီ14ဦးနဲ့48ဦးတွဲဆောင်မှုအလွန်မှာနိုင်ငံရေးရပြောမယ်ဆိုလို့ရှိရင်မရေရာမသေးချာမှုတွေကဆက်ပြီးတော့ရှိနေသေးပဲနောက်အဲ့ဒီတွဲဆောင်ဆွေးနွေးမှုနှစ်ချိန်ဟာလည်းပဲအချိန်ကာလနှစ်လကျော်လောက်ကြာနေတာကိုတွေ့ရတယ်အဲ့ဒီအခါကျတော့ဒီတွဲဆောင်မှုနှစ်ခုကိုပင်လုံးကြီးလာခံတဲ့တော်မှနှိုင်းပြီးတော့ထည့်သွင်းထားတာကျွန်တော်အများဖြင့်ကိုယ့်ငချင်းကိုချင်တာပဲလို့ကျွန်တော်ကမြင်တယ်။အဲ့ဒီဘက်ကနေသုံးသပ်မယ်ဆိုလို့ရှိရင်၆ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုအချိန်ဆွဲချင်တဲ့သဘောမျိုးနောက် political world ပေါ့ဗျာနိုင်ငံရေးစန္ဒအားနည်းတဲ့သဘောတွေ့ရတယ်လို့ကျွန်တော်ကမြင်ပါတယ်ဗျာ။
political world နိုင်ငံရေးဆန္ဒအားနည်းတယ်ဆိုတာတကယ်တော့ဒါတိုင်းတာလို့ရတဲ့ကိစ္စတော့မဟုတ်ခင်ဗျာ intangible factor ကြီးဖြစ်တယ်ခင်ဗျာဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နောက်ဆုံးတွဲဆုံဆွေးနွေးမှုအပြီးထုတ်ပြန်ချက်ထဲမှာလည်းပဲနိုင်ငံရေးရတကယ်လုပ်ချင်တဲ့ဆန္ဒအားနည်းတယ်ဆိုပြီးတော့သုံးသပ်ထားတာတွေ့ရပါတယ်ဆိုတော့ဒီသုံးသပ်ချက်ကအချက်လက်ပေါ်အချိန်မခံဘဲနဲ့သုံးသပ်တယ်ဆိုတော့ဒါကိုကျွန်တော်တို့အတိအကျမှန်တဲ့သုံးသပ်ချက်လို့ပြောလို့ရမှာခင်ဗျာနိုင်ငံရေးဆန္ဒမရှိဘူးဆိုတာဥုံကြည်ညွန့်ပဲလို့ပြောချင်ပါလေ
အဲ့တော့သမရရဲ့ပြောနေတဲ့အကြောင်းအမှုဒီပြီးတစ်ခုတည်းနဲ့တွေကိုကျွန်တော်တို့ရှင်းရှင်းလင်းလင်းသဘောပေါက်ကြပြသမရကဘာပြောလဲဆိုတော့နိုင်ငံတော်သမရဥဆောင်ပြီးတော့6ဦးသွတ်ဆိုဆွေးနွေးကိုတိုက်တွန်းတဲ့ကိစ္စကအကောင်းမွန်တဲ့လူငန်းတယောက်ဖြစ်ပါတယ်လို့ပြောတယ်အဲ့လို့ဆိုရင်သူသမရကြီးပဲဗျသမရကြီးကိုယ်တိုင်ဥဆောင်ပြီးတော့အဲ့ဒီ6ယောက်တွဲဆိုပြီးတဲ့အခါမှာတိုင်းနာပြည်သူတွေလူထုလူသားတွေနဲ့နိုင်ငံရေးအင်အားစုတွေလက်ခံနိုင်လောက်တဲ့ကိုယ်စားပြုမှုတွေတို့ဘယ်လိုလုပ်ကြမလဲဒီလိုလူလာတောင်းတတဲ့မူပေါင်းတွေကိုတို့ဘယ်လိုကြိုတင်ပြီးတော့သတ်မှတ်လိုက်ကြမလဲအဲဒီလိုတွေ့ဆုံတဲ့အခါမှာအလုံးကလက်ခံနိုင်လောက်တဲ့ပုံစံမျိုးလေးဖြစ်လိုက်ရအောင်အဲငါတို့တွေပွင့်လင်းမြင်သာမှုလေးရှိရအောင်ဘယ်လိုဒီစီစဉ်ဆောင်ရွက်ကြမလဲဆိုတာကိုသမရကဥဆောင်ပြီးတော့အဲ့ဒီ6ဦးတွင်းမှာပဏာမရတာလှုပ်လိုက်ကြမယ်ဆိုရင်ဒါက political will တကယ်ရှိတယ်ဆိုတာရဲ့တက်ပြပြချက်ပဲလေအခုကတော့အဲ့ဒီကိုကိုလုံးရမယ်လို့ပြူဟုတ်ကဲ့ဘယ်လိုဖြစ်နေအဲ့ဒါကိုဘယ်လိုဆောင်ရွက်ပေးစီခြင်းလဲဆိုတာကိုပြည်တော်စုလွတ်တော်ကနေကြည့်တော့ပြန်ပြီးတော့အပြန်ပေးပါအောင်လို့ပြောတဲ့ခါကျတော့ရှင်းတော့စီစဉ်မှုက political will အားနည်းတယ်ဆိုအဲ့ဒီချက်နဲ့ကိုကျွန်တော်တော်တော်လုံလောက်တယ်လို့ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကသူ့ရဲ့ပြန်ကြကြအပိုက်ဆုံးမှထင်ပါတယ်ဒါဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတဲ့ဘယ်ပုံမှဘယ်ပုံမှနဲ့အကင်ကြီးရမယ်ပြင်မယ်ဆိုရင်436ကိုလည်းဖော်ပြထားတယ်ကြည့်လိုက်ရင်436တိုင်းသာပြင်ရမယ်ဆိုပြီးတော့သမ္မတကတုံ့ပြန်ခြင်းတဲ့သဘောလားနံပါတ်1ကအဲ့ဒီတိုင်းဆိုရင်ဒါတ
ကယ်တော့အဲ့ဒီပုံမှန်လို့ဒီပြီးတော့စဉ်းစားမယ်ဆိုရင်တကယ်တော့လို့ဘာမှပြောရှိတဲ့ကလေးတွေလျောက်အောင်လုပ်ကြည့်တာပဲဒါဖွဲ့စည်းပုံဒီကောင်မှုဒီပြင်ဆင်မှုပြဋ္ဌာန်းထားတဲ့အခန်းစနစ်ရဲ့436ဆိုတာအဲ့ဒီတိုင်းပြင်ရမယ်ဆိုတာဒါအမြင်မထင်ဒါမလို့ဒီလိုပြင်တဲ့ခါမှာအမတိုင်ရှိနေတာကတော့တောင်းတော်ကမထောက်ခံရင်ဘာမှပြင်မရဘူးဆိုတဲ့အဖြေကြီးကရှိတယ်အဲ့တော့ဒီလိုဆိုရင်တမတော်ကလည်းထောက်ခံနိုင်လောက်တဲ့အခြေအနေမျိုးတွေရှိတာဘူးဆိုရင်ပထမဦးဆုံးကတွေ့ဆုံကြမယ်ဆွေးနွေးကြမယ်ညှိနှိုင်းကြမယ်ဘလောက်တည်းကတော့ဖြစ်ဖြစ်လေဆိုတာကိုတကယ် political will ရှိ ည်းသမရာကြီးကဥဆုံးပြီးတော့ဒီနိုင်ငံကြီးရဲ့ခါကျတော့သမရာကြီးပြောနေတယ်အကောင်းဆုံးအခြေအနေတွေဖြစ်အောင်ဘယ်လိုပြင်ရည်လုပ်မလဲဘယ်လိုစီမံဆောင်ရွက်မလဲဆိုတော့သမရာကဥဆောင်ပေးမယ်ဆိုရင်အခြေအနေဆုံးနဲ့အကောင်းဆုံး political way မှာဖြစ်နိုင်မှုလားဗျာ
ဟုတ်တယ်
ဒါလို့မဟုတ်ဘဲနဲ့အခုလိုဝိလေကြောင့်ပါဖြစ်နေတာဟာတိတိကြီးနဲ့မတိပြန်ဆောင်နေလို့ဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုပဲသဘောရတယ
်ဟုတ်ကဲ့ဒေါက်တာရန်မျိုးစင်းကိုကျွန်တော်မေးချင်ပါတယ်နောက်အဲ့ဒီထက်မှရေးထားတာတိုင်းရင်းသားကိုယ်စားလှယ်ရဲ့သဘောထားကိုလည်းထင်ခါရမယ်ဘာညာပြောထားရတယ်ဒါပေမဲ့တိုင်းရင်းသားကိုယ်စားလှယ်ရဲ့သဘောထားတဲ့တက်မတော်ရဲ့သဘောထားကိုအများစုအဓိကထားပြီးလိုချင်နေသလားစာထဲမှာမဖော်ပြထားတော့လဲဆိုတာလည်းစဉ်းစားစာတစ်ခုဖြစ်လာတယ်လို့ထင်ပါတယ်ဒေါက်တာရန်မျိုးစင်းဘယ်လိုသဘောပါလဲခင်ဗျာ
အဲကျွန်တော်အမြင်ကတော့ဗျာကျွန်တော်ကအစိုးရရေးတက်မတော်ရေးလက်ရှိအာဏာရပြည်ခိုင်ကျိုးပါတီရဲ့ကိုကျွန်တော်ကဘက်တစ်ဖက်တည်းလို့မြင်ပါတယ်ဗျ။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တမရကပြန်ပေးတဲ့စာထဲမှာဖော်ပြချက်ကိုကြည့်ရင်သူကအခန်းဆက်နှစ်ပါပုံမှန်တွေနဲ့အညီဆောင်ရွက်မှသာအဲအောင်းဝင်မယ်ဆိုတဲ့သဘောမျိုးကိုအသားပေးပြီးပြောသွားတာကိုတွေ့ရပါတယ်။အဲ့တော့နောက် तू อ่ะပြောသွားတာတခြားနိုင်ငံတွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့ तू อ่ะနှိုင်းယှဉ်ပြီးပြောတာကိုတွေ့ရတဲ့အခါကျတော့ကျွန်တော်ထပ်ပြီးဆွေးနွေးချင်တာပေါ့လေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်လုံးကျွဆန္ဒခံယူပွဲလုပ်ခဲ့တဲ့ရလတ်ဟာအငင်းပွားပွဲရာရလတ်ဖြစ်နေတယ်ဆိုတဲ့အချက်ပါပဲဗျပြည်သူလူထုရဲ့ထောက်ခံမှုကိုကိုစားမပြုမှုတွေနဲ့ကျင့်နဲ့နေတယ်လို့ကျွန်တော်ကမြင်ပါတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုက तू อ่ะအာပြည်တော်စုလက်တော်ကိုပြန်ပြီးဗော်လီဘောပရိုဂရမ်ဆွေးရပါဆိုတော့မူပေါင်းတွေကြိုတင်ချမှတ်ပေးရမယ်ဘယ်လိုလုပ်စီချင်ပြောပါဆိုတော့ကဲသမ္မတကြီးကအဲ့လိုပြောစီချင်ဆိုပြောတယ်ဗျာကျုပ်တို့ကဒါတွေဓာတ်တွေလုပ်စီချင်တဲ့ဆွေးတော့ပြည်တော်စုလက်တော်ဘက်ကပြန်ပြီးတော့တင်ပြနိုင်တဲ့အလားအလာကမရှိဘူးလားခင်ဗျာအဲ့လိုတင်ပြလိုက်ရင်တော့ဘယ်လိုနေမလဲအဲ့တော့ဦးအောင်ကြည်ညွန့်ပြောပါခင်ဗျာ
အဲ့တော့ကျွန်တော်ကျေလွတ်တော်ရဲ့အခန့်ကဏ္ဍဗျာလွတ်တော်ရဲ့အခန့်ကဏ္ဍကအသေးစိတ်လုပ်ငန်းတွေကိုလွတ်တော်ကလုပ်ဖို့မဟုတ်ဘူးကျွန်တော်တို့ဖွဲ့စည်းပုံချေခံဥပဒေ check and balance ရတဲ့ကဲသွားရမယ်ဆိုရင်အုပ်စုရေးဖွဲ့စည်းရလို့ရမယ်လုတ်တင်လုတ်ခိုက်တဲ့ကိစ္စရတဲ့ကိုလူတာတဲ့ပို့ပြီးကျွန်တော်တို့ကလွှတ်တော်ကဝင်ပြီးဆက်ဖက်စရာအကြောင်းမရှိဘူးတကယ်တော့ account ထဲ format ဆိုရင် account ထဲ phone ပေးခြင်းနဲ့ဆိုရင် account ထဲ phone လိုက်ရမယ်အနေအထားမျိုးကဒီအစိုးရဘက်မှာပဲရှိတယ
်ဟုတ်ကဲ့ဆိုတော့အစည်းအဝေးအချက်လက်ကိုလုတ်ခိုက်နိုင်တော့မယူဆဘူးပေါ့ဗျာဒီမှာသူ့အသွင်ကမူပေါင်းတွေကိုတူတင်ချမှတ်ဖို့လိုတယ်ဆိုတော့ပြည်တော်စုလွှတ်တော်အနေနဲ့မူပေါင်းတွေချမှတ်ပေးပဲကိစ္စကောမဖြစ်နိုင်ဘူးလားဒေါက်တာညမျိုးစင်းသဘောထားလည်းပြောပါခင်ဗျာ
เออจนเนี่ยตบราတော့ဟိုအဓိကတော့ပေါ့လေဟိုတမရအနေနဲ့တော့ဥဆောင်ပြီးတော့ဒီ6ဦးတွဲဆောင်ဆွေးနွေးပွဲကိုဖော်ဆောင်တာတော့ပို့ပြီးတော့အကောင်းဆုံးလို့ကျွန်တော်ကမြင်ပါတယ်တစ်ဖက်ကပြည်အောင်စုလွတ်တော်ဘက်ကလည်းပဲဒီ6ဦးတွဲဆောင်ဆွေးနွေးပွဲကိုပုံဖော်မဲ့နိုင်ငံရေးအခြေခံတချို့ကိုအဲစဉ်းစားထားမယ်ဆိုရင်ကျွန်တော်ကတော့ပို့ပြီးသိလို့တယ်သိလို့တယ်လို့တော့ကျွန်တော်ကကျူစားပါတယ်ဗျအဲ့ဒီမှာကျွန်တော်တစ်ချက်ဖြည့်ပြီးတော့ပြောပြချင်တာကဒီပြည်တော်စုလွတ်တော်ကိုပြန်ပို့တယ်ဒီသမရရဲ့အကြောင်းကြားစာထဲမှာကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးလွတ်တော်ရဲ့ဆုံးဖြတ်ချက်တို့စကိုင်းတိုင်းဒေသကြီးလွတ်တော်ရဲ့ဆုံးဖြတ်ချက်တို့ချင်းပြည်နယ်ရှမ်းပြည်နယ်မှာရှိတဲ့တိုင်းဒေသတွေရဲ့သဘောထားထုတ်ဖော်ထားရှိမှုတို့ကိုလည်းအလေးထားထည့်သွင်းစဉ်းစားဖို့ဆိုပြီးသူကပြောပါတယ်ဗျအဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ကဗာစဉ်းစားမိလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်နေတဲ့ကာလတစ်လျှောက်လုံးမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ပြီးတော့ပြည်သူလူထုရဲ့ဆန္ဒသဘောထားကောက်ယူထားတဲ့လက်မှတ်၅တန်းကိစ္စကိုလုံးဝထည့်သွင်းပြောကြားတာကိုမတွေ့ရပါဘူး။နောက်ပြည်တော်စုလွတ်တော်ကနေထုတ်ပြန်တဲ့အစီအခံစာမှာလည်း၅တန်းလက်မှတ်ရေးထိုးထားတဲ့ကိစ္စနဲ့ပတ်သက်ပြီးဖော်ပြထားတာကိုမတွေ့ရပါဘူး။အဲ့တော့အဲ့ဒီလိုအခြေအနေတွေနဲ့နိုင်ရှင်သုံးသပ်ကြည့်မယ်ဆိုရင်အဲတမရနဲ့အစိုးရအာဏာရပါတီဘက်ကလက်တွဲကြပြီးတော့ရေရှည်အမြင်ရှိတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေတကယ်ပေါ်ဆောင်မှု political will နိုင်ငံရေးစံတာအပိုင်းမှာအတော်ကိုအားနည်းနေတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီလူ၅သန်းရဲ့လက်မှတ်ဟာဦးအောင်ကြည်ညွန့်တို့ဘက်ကတမရစီကိုပေးတာလားလွှတ်တော်ကိုတင်ပြတာလားခင်ဗျာ
ကျွန်တော်တို့အဲ့ဒီ၅သားရဲ့နံပါတ်တွေကိုကျွန်တော်တို့သမရရှိကိုလည်းပေးသလိုကျွန်တော်တို့လွှတ်တော်ကော်မတီတွေလည်းလွှတ်တော်ကိုလည်းကျွန်တော်တို့အကုန်လုံးပို့ထားပြီးသားဗ
ျဆိုတော့ဘယ်လိုမျှော်လင့်ထားပါလဲအဲ့ဒီကိစ္စအပေါ်မှာလွှတ်တော်ကရောဘယ်လိုတုံ့ပြန်တယ်လဲသမရပိုင်းရဲ့အုပ်ချုပ်ရေးပိုင်းကရောဘယ်လိုတုံ့ပြန်လာလိမ့်မလို့မျှော်လင့်ထားပါလဲခင်ဗျာ
အဲအခုချိန်ကြီးတော့ဒီ၅သားနဲ့ပတ်သက်လို့သမရရဲ့ဘက်ကလည်းပဲဘာမှမပြောသလိုလွှတ်တော်တွေကလည်း ခင်သာမြင်တာတဲ့အနေထားမျိုးတော့ကျွန်တော်တို့မတွေ့ရသေးဘူးဒါကြောင့်မလို့ဖေးစီဘုတ်ခြေကောင်တွေတကယ်ရှင်စီကပြင်အောင်တဲ့ပေါ်တဲ့အခါမှာအဲ့ဒီလူငါးတန်းရဲ့သဘောထားမှတ်ချက်ကိုပြည်သူရဲ့တန်ဟာလွတ်တော်ရဲ့တန်ပြည်သူဆန္ဒလွတ်တော်ဆန္ဒတကယ်ဖြစ်မြောက်မလားမဖြစ်မြောက်မလားဆိုတော့ကျွန်တော်စောင့်ကြည့်ရမယ့်အနေထားမျိုးပဲရှိတယ
်လွတ်တော်မှာအဲ့ဒီငါးတန်းလက်မှတ်ကိစ္စကိုထည့်သွင်းဆွေးနွေးပါလားခင်ဗျာကြီးတော့
အခုအဲ့ဒါတော့ထည့်သွင်းဆွေးနွေးတဲ့အနေထားမျိုးကြီးအခုမရောက်သေးဘူးကြီးအဲ့ဒါကကျွန်တော်တို့ဖွဲ့စည်းပုံခြေကောင်ဥပဒေပြင်ရတဲ့အတွက်ပေါ်မှုလုပ်ပေါ်ပြီးလုပ်နေပြီးတော့လုပ်နေစေခလာမှာပဲအဲ့ဒါကိုလွတ်တော်ကိုတင်လိုက်တာအဲ့တော့သူကတူကောမတီဆွေးနွေးတဲ့ခါမှာလည်းဒီကိစ္စနဲ့ပတ်သက်လို့ထဲကောင်းကင်ရထဲသွင်းစဉ်းစားတဲ့အကြောင်းပေါ်ပေါက်ခဲ့သည
်ကျွန်တော်နောက်ဆုံးမေးချင်တဲ့မိကောင်ကတော့ထဲကစဉ်းစားကြည့်ရင်တော့သမ္မတကအခုပညာရေးဥပဒေနဲ့ပတ်သက်လို့လည်းပဲဘယ်လိုဆိုပြီးတော့သူတုံ့ပြန်တယ်ဒါပြန်ပြီးစဉ်းစားကြပါဆိုပြီးတော့လွတ်တော်ဘက်ကိုစာရေးရတွေ့တယ်အခုဒီကိစ္စမှာလည်းပဲအလားတူပဲလူတွေကဒီလိုတောင်းဆိုနေကြတယ်ဒီလိုပြန်စဉ်းစားပါဆိုပြန်ရေးတယ်ဆိုတော့တကယ်တော့သမ္မတရဲ့စိတ်ထဲမှာတော့သူဟာလူထုဆန္ဒသဘောထားနဲ့လိုင်းညီအောင်ဆောင်ရွက်ဖို့ကြိုးစားသားပဲဆိုတော့ကိုပြတ်သက်ဖို့ကြိုးပမ်းနေထင်ပါတယ်အဲ့လိုဆရာတို့ကအဲ့လိုထင်ပါလားအဲ့လိုကြိုးပမ်းမှုဆိုခဲ့ရင်သူရဲ့ကြိုးပမ်းမှုအထမြောက်ပါလားခင်ဗျာဦးအောင်ကြီးညောင်း
အဲ့ကျွန်တော်မြင်တာတော့ရှင်းရှင်းလေးပဲဗျာတလို့ဆိုရင်ကောင်းနေတယ်လို့ပဲပြောရမှာပဲဒီချိန်ကလုံးဝမဲ့အချိန်ကြီးပြောရမယ့်အချိန်မဟုတ်ဘူးလို့ရမယ်လို့ကဘလို့ပဲနဲ့ပြောညီနေတာလည်းသိသဘာဝမကျဘူးလို့ပဲပြောချင်တာပဲ
။ဟုတ်ကဲ့ဒေါက်တာညမျိုးစင်ရဲ့နောက်ဆုံးမှတ်ချက်သိချင်ပါတယ်။
အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့သမရကလွတ်တော်ကိုပြန်ဖို့ရဲ့ဆာမှာကြည့်ရင်လည်းပဲအဓိကကြတဲ့ဥမာចောင်းသားတမကလို့ကိစ္စမျိုးကိုចောင်းသားတမကလို့တော့တုံးပြီးတော့မဖော်ပြထားတာကိုတွေ့ရတဲ့အခါကျတော့ဒါဟာတော့တပတ်ကချင်းပေါ်လေနိုင်ငံရေးအရမယုံရစီလူတဲ့သဘောလားနောက်ပြီးတော့ရွေးကောက်ပွဲနီးတဲ့အတွက်ကြောင့်မလို့အဲနိုင်ငံရေးထောက်ခံမှုတစ်ခုရဖို့အတွက်ရည်ရွယ်ပြီးလုပ်တာလားလို့တော့ကျွန်တော်ကတန်လျာရှိပါတယ်ဗျဒါပေမဲ့အဲ့ဒါကိုကြည့်လို့ရှိရင်တော့ political will အပိုင်းမှာတော့အင်တန်မှအားနေတာကိုတွေ့ရပါတယ်ဗျ